တရုတ်မြန်မာနယ်စပ်ကုံတွယ်ရေးခိုင်းတစ်ခုမှာတရုတ်နိုင်ငံသားရင်မောင်းနဲ့သာတရုတ်နိုင်ငံတွင်ဝင်ရောက်ခွင့်ရတဲ့စနစ်ကိုဗိုလ်ရုနေကစပြီးတော့ပယ်ဖျက်ခဲ့ပါတယ်။ဒါဟာကိုဗစ်ကပ်ရောဂါစဖြစ်ပြီးကတည်းကတင်းကျပ်ထားတဲ့နိုင်ငံကုံတွယ်ရေးကန့်သတ်ချက်တစ်ခုကိုဖြေလျှော့ပေးလိုက်တာပါ။ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုငိန်ချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
။တရုတ်နိုင်ငံထဲကိုမြန်မာကုန်ကားတွေဝင်မယ်ဆိုရင်တရုတ်ရင်မောင်းထဲမှာဝင်ခွင့်ပြုတဲ့ကိုဗစ်ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုပယ်ဖျက်လိုက်ပြီလို့ယူနန်ပြည်နယ်ဝမ်တိန်ဂိတ်အကောက်ခွန်ဌာနကဒီဇင်ဘာလ23ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်ကကျင်းစန်းကြော့ဂိတ်နဲ့ကချင်းပြည်နယ်လွယ်ကျယ်ဂိတ်ကိုဖြေလျှော့ပေးလိုက်တာပါ။ဒီလိုဖြေလျှော့လိုက်တဲ့အတွက်တရုတ်မြန်မာနှစ်ဖက်စလုံးအကျိုးအမြတ်ရှိတဲ့အကြောင်းမူဆယ်ဆန်ကုံတဲကြီးများအသင်းရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
ဆိုတော့ဒီကတည်းကဆိုရဲကိုယ်စီအဖို့တော့အပဒါမအစီအစီတက်ကြတူပေါ့အခုတော့အသာတို့ဒီကောင်တက်ပြီးကိုပြထလာပြီးတော့မိမိကောင်မိမိမောင်းပြီးဝင်လိုက်တဲ့ဆက်တဲ့ဟာလားကာနမားအတွက်ကောကုံတွေတက်ကောပူတော့အကျိုးသက်ရှိတဲ့အလုံးစုလိုလာတယ်တော့ဖြစ်နေပြီပ
ါမြန်မာဘက်ကဖရဲတခွာဆန်စကွဲရာဘာပဲပြောင်းနှမ်းနဲ့တခြားစားတောက်ကုံကားတွေကျင်စန်းကြော့ဂိတ်ကနေတရက်ကိုအစီး120လောက်တရုတ်ပြည်ထဲကိုမြန်မြန်ဝင်ခွင့်ရသွားတယ်လို့တရုတ်ဘက်ကလည်းကုံကားအစီး90လောက်မြန်မာဘက်ကိုတိုက်ရိုက်ဝင်ခွင့်ရသွားပါတယ်။ဒီစနစ်ကိုနှစ်နှစ်အတွင်းမှာပထမအဆုံးပယ်ဖျက်လိုက်တာပါ။မြန်မာကုန်ကားတွေကိုတရုတ်နိုင်ငံသားတွေနဲ့အစားထိုးဝင်တဲ့စနစ်မှာတော့ကုန်ကားအပြည့်အစုံရှိတယ်လို့တရုတ်နိုင်ငံထဲမှာကားကိုပြန်ရှာလို့မရတာတွေဖြစ်ခဲ့တယ်လို့မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူကအခုလိုပြောပါတယ
်။ဒါ first time ပဲဒီအရင်ချန်နေထည့်တယ်ကိုဗစ်ပြည်တော်ချန်နေထည့်ပြီးတော့မှအခုဒါဟိုလူသားတို့စနစ်မလုပ်တော့ဘဲနဲ့တိုက်ရိုက်ဝင်ရတဲ့ဟာကိုဒါပထမဆုံးပဲမူတယ်လည်းနောက်တက်ရင်ကားစီးကိုတလားမှတစ်ခေါက်ပဲရတယ်အလုံးအောင်ပြရတယ်အတွင်းထဲဝင်ကားပဲရလို့ရမှမရှိချန်နေလည်းပါသွားရင်ကျွန်တော်မှရင်းတမမှလည်းပိုတဲ့ပါသွားပြီဆိုရင်ကားအဆုတ်ပြတ်တယ်ပြန်လာအဲ့ကားဟိုကျွန်တော်အရင်ချရမချရင်ဘော်ရီတိုက်တာတော့ဘာလို့ညာလို့က
လာမဲ့2023ခုနှစ်ဇန်နဝါရီလ9ရက်နေ့မှာနှစ်နိုင်ငံနယ်စပ်ဂိတ်တွေအားလုံးဖွင့်ဖို့ကြိုတင်ညွှန်ကြားချက်တစ်ခုလည်းရှိထားတယ်လို့ကုန်တယ်တချို့ကပြောပါတယ်အဲ့ဒီစာထဲမှာတော့တရုတ်နိုင်ငံနဲ့ဝင်မဲ့ဘယ်သူမှဆို24နိုင်အတွင်းစစ်ဆေးထားတဲ့ကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြရမှာပါသတ်မှတ်ထားတဲ့ဟိုတယ်မှာ9ရက်စောင့်ကြည့်ခံပြီးတာနဲ့နယ်စပ်မြို့တွေမှာနေထိုင်အလုပ်လုပ်ကင်ခွင့်ရမှာဖြစ်တယ်လို့ယူနန်ကျန်းမာရေးဦးစီးဌာနရဲ့ကနဦးကြေညာချက်တချို့မှရေးသားထားပါတယ်ယူနန်ကျန်းမာရေးဌာနရဲ့ကနဦးကြေညာချက်တချို့မှရေးသားထားပါတယ်။တရုတ်ယူနန်အစိုးရအကောက်ခွန်ဌာနဟာမြန်မာနဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုမြန်မာမှာကိုဗစ်ကပ်ရောဂါစဖြစ်တဲ့2020ခုနှစ်မတ်လနောက်ပိုင်းကစပြီးလိုအပ်သလိုကန့်သတ်ပိတ်ဆို့မှုတွေလုပ်ခဲ့တာပါ။နောက်ပိုင်းမှာတော့ဒီလိုကန့်သတ်မှုတွေဟာကိုဗစ်ကပ်ရောဂါထိန်းချုပ်ရေးထက်တရုတ်လုပ်ငန်းရှင်တွေရဲ့ကုန်သွယ်ရေးအသာစီးရလိုမှုဖြစ်နေတယ်လို့မြန်မာကုန်သွယ်ရေးဘက်ကမြင်လာပါတယ်။မလိုလားအပ်တဲ့ကန့်သတ်မှုတွေကြောင့်မြန်မာဘက်မှာပို့ကုန်ကုန်ကျစရိတ်တွေများလာသလိုတွင်းကုန်တွေလည်းအဆမတန်ဈေးကြီးတာတွေနဲ့ကြုံတွေ့လာရပါတယ်ခင်ဗျာ